ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်ယိုယွင်းဆွေးုပ်လာနေချိန်အွန်လိုင်းသတင်းဝက်ဘ်ဆိုက်တစ်ခုပိတ်သိမ်းတော့မယ်လို့ကြေညာပါတယ်။ရဲတပ်ဖွဲ့ဝင်ရောက်စီးနင်းပြီးသူတို့လူခဏဦးကိုနိုင်ငံတော်အကြီးအကျယ်ပြစ်စီမှုနဲ့ဖမ်းဆီးခံရပြီးရပိုင်းအတွင်းမှာပဲဒီမိုကရေစီကိုထောက်ခံတဲ့ Citizens News Outlet ကသူတို့ဆုံးဖြတ်ချက်ကိုတနင်္လာနေ့ Facebook မှာကြေညာလိုက်တာဖြစ်ပါတယ်။မီဒီယာဝန်ကြီးယိုယွင်းလာတဲ့အတွက်သူတို့ရဲ့ရည်မှန်းချက်စံယူစံညွှန်းအတိုင်းအကြောင်းကြားမဲ့လုပ်နိုင်စရာမရှိတော့ဘူးလို့ဆိုပါတယ်။တချင်ကမီဒီယာတက်ကြွမှုရဲ့ဗဟုအချက်အချာဖြစ်ခဲ့တဲ့ဒဇိတပိုင်းကိုပိုင်းအုပ်ချုပ်ရေးရဒေသဟောင်ကောင်မှာတရုတ်အစိုးရက2019အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲသူတွေကိုနှုတ်ပိတ်ဖို့လွှတ်ဆောင်လာတာဖြစ်ပါတယ်။အခုပိတ်တင်တဲ့ Citizen News ဟာမကြမီလပိုင်းအတွင်းပိတ်တင်သွားခဲ့တဲ့ Apple News နေ့စဉ်သတင်းစာနဲ့ Stand News Online တို့အပြီးတရအချိန်မြောက်ပိတ်တင်တဲ့မီဒီယာဖြစ်ပါတယ်။1999မှာဗြိတိသျှလက်ကလွှဲပြောင်းရယူခဲ့ပြီးတဲ့နောက်150ကျားတဲ့အထိခွင့်ပြုထားပါမယ်လို့ကတိပြုခဲ့တဲ့သတင်းနဲ့ပြည်သူလွတ်လပ်ခွင့်တွေမှိမ့်မှိန်လာတဲ့အတွက်အမေရိကန်နဲ့အနောက်နိုင်ငံတို့ကတရုတ်ကိုဆုတ်ချနေကြပါတယ်။